ညီမနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာသူတွေအပေါ်ထိထိရောက်ရေးယူဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့ပဲပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါရခိုင်ပြည်နယ်ကနေကိုဗစ်ရောဂါတကျော်ပြန်ကူးစက်လာရတာကအခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေကပါပြန့်နှံ့နေတာကြောင့်တ ာဝယ်ထိန်းချုပ်ရေးစီမံစည်းကမ်းတွေကိုလိုက်နာရမှာအားနည်းချက်တွေရှိနေတာကြောင့်လည်းပြောသွားပါတယ်။ဒါကြောင့်လည်းပြည်ထရေးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကထိထိရောက်အရေးယူဖို့လဲအွန်လိုင်းဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တာပါ။
ဒီလေရဲ့ဘက်ကတော့ဥပဒေနဲ့ပတ်သက်လို့ခတ်မှမှာတော့ကင်တွေ့ရပါလိမ့်မယ်။ဒီမှာဒီလိုတာဝန်မဲ့တဲ့လူရတေကိုတော့လုံးဝမနှင့်မြို့ဘူး။ဥပမာဆိုလို့ရှိရင်ဟိုမလို့အဖက်နဲ့ပေါ့နော်။ဟိုဘာမှလည်းအရေးမကြီးပဲနဲ့ဒီ night club တွေလိုဟာမျိုးပေါ့။ဒါတွေတရားမဝင်ကန့်တတ်ထားတဲ့ကြားထဲနဲ့ဖွင့်လာနေပါလိမ့်ဆို။ဒါတွေဟာဘာမှဟိုလိုအပ်တဲ့ကိစ္စလည်းမဟုတ်ဘဲနဲ့အင်မတန်တာဝန်မဲ့ပြီးတော့ဤသူပေါ်မှာရောနိုင်ငံပေါ်မှာရောစိတ်ငါအင်တာနက်တယ်လို့ကျွန်တော်တို့ဒီလိုပဲသတ်မှတ်မှာတရားမလို့ဒါရေးအရေးယူပါလေကျွန်တော်တို့ကြက်ကြက်မမအရေးယူမယ်တင်းတင်းကြက်ကြက်အရေးယူအရေးယူတယ်ဆိုတာဒေါသစိတ်နဲ့မဟုတ်ဘူးကျွန်တော်တို့ရဲ့နိုင်ငံကိုကာကွယ်ရမယ်ဆိုတဲ့စိတ်နဲ့သာအရေးယူရမှာဖြစ်ပါတယ
်ရောဂါကူးစက်မှုတွေတိုးလာတဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြင်မထွက်ဖို့နဲ့ခီးသွားလာမှုတွေကိုကန့်သတ်ထားပြီးရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်မြို့နယ်မှာလည်းအလားတူအိမ်မှာပဲနေဖို့ညွှန်ကြားထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေရန်ကုန်အပါအဝင်တခြားဒေသတွေကိုခီးသွားလာသူတွေအများအပြားရှိခဲ့တာကြောင့်ရောဂါပြန့်ပွားမဲ့အန္တရာယ်ရှိနေတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအလေးထားပြောဆိုသွားခဲ့ပါတယ်။အထူးသဖြင့်လူတွေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာရောဂါကာဝယ်ထိန်းချုပ်ရေးထိထိရောက်မလုပ်ဆောင်နိုင်ရင်အန္တရာယ်ကြီးမားတယ်လို့လည်းသတိပေးခဲ့ပါတယ်
။ရောဂါပိုကူးစက်နေတဲ့ဤသူတွေဟာရန်ကုန်တိုင်းမှာ400ရှိသွားပါပြီ။နောက်ပြီးတော့ဒီမြို့နယ်တွေမှာ3ယောက်ကျော်ပဲတော့အစရုံးကလေး3ယောက်ကျော်လို့ရှိသေးတယ်ကျမဆေးရထုံမလို့ပါတယ်အဲ3ယောက်ကျော်တဲ့မြို့နယ်လေးကလည်းတော်တော်များလာပါတယ်အ
ဲ့
တော့ရန်ကုန်မှာတော့တော်တော်တက်မြန်ဆေးရထုံအစီအစဉ်လေးလုပ်ရမယ်ရန်ကုန်သူရန်ကုန်သားတွေကအခုချိန်မှာသူတို့အစွမ်းပြတ်ရမယ်တကယ်ပဲဟိုကိုယ့်ရဲ့ကိုမြို့နယ်အတွက်ကိုရက်တည်နိုင်တယ်ကိုရဲ့ကျမကြီးအတွက်ကိုရက်တည်နိုင်တယ်ကိုလုံနိုင်တယ်ကိုခံနိုင်တယ်ဆိုတော့ပြဖို့အချိန်ဖြစ်လာပါတယ်
ကဲယောဂါကာကွယ်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်ကုဆတ်ယောဂါကာကွယ်နှိမ့်နေဥပဒေနဲ့တာမကပြစ်ဒဏ်ပိုကြီးတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ပါအရေးယူဖို့လည်းတိုင်ပင်ခံပုဂ္ဂိုလ်ကသတိပေးခဲ့ပါတယ်။ဒါပေမဲ့လည်းကဲယောဂါထိန်းချုပ်ရေးစီကံမလိုက်နာသူတွေကိုအရေးယူရမှာနောက်ဆက်တွဲပြဿနာတွေရှုံရမှာကိုလည်းလူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်။ COVID ကူးစက်မှုတွေပြန်ဆနေချိန်မှာစီကံတင်ကြပ်ဖို့ပိုပြီးလိုအပ်ပေမဲ့ဒါတွေကိုကင်ွယ်ဖြည့်ရှင်းတဲ့အခါသတိထားဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။အဲ့တော့စီကံနဲ့အမိန့်ကိုတာဝန်ယူလုပ်ဆောင်တဲ့သူကြီးကိုယ်တိုင်ကတည်တည်ချာချာသိရလားဘလောက်ထိကလုတ်ပိုင်ခွင့်ရှိလဲဘယ်ချက်တည်းကတော့လုတ်ပိုင်ခွင့်ထက်ကျော်လွန်လဲဆိုတဲ့အကြောင်းအရာပထမဆုံးသိဖို့အရန်ရေးကြည့်ပါတယ်တကယ်လို့သာသူတို့အနေနဲ့လုတ်ပိုင်ခွင့်အာဏာရှိပြီးတော့လုတ်တင်လုတ်လိုက်တဲ့အကြောင်းကိုမသိလို့ရှိရင်သူတို့ဘက်ကလည်းစိုးရိမ်မှုကြီးတဲ့အတွက်ကြောင့်မလို့လိုအပ်တာနဲ့ပုံမှုပြီးတော့ကင်တွယ်ဖြေရှင်းမှုတွေဖြစ်လာနိုင်တယ်အတူတူပြင်ကျွန်တော်တို့အခုလိုမျိုးကာလမှာလူတွေအကုန်လုံးကကြောက်လန့်တဲ့အရာမျိုးစိုးရိမ်နဲ့အရာမျိုးကြီးတဲ့အခါမှာလုတ်တဲ့ဟာကလူခွင့်ရှိအောင်ကြည့်မယ်ဆိုရင်မလုတ်တဲ့မလုတ်လိုက်တော့ပြစ်ဒဏ်နေ၊ကင်တွယ်ဖြေရှင်းမှုတွေဖြစ်လာနိုင်တာအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့မဖြစ်တင်ပါဘူးခင်ဗျ
။ COVID ကယောဂါကာလလူစုလူဝေးမလုတ်ဖို့တားမြစ်ထားခြင်းဘာသာရေးအခမ်းအနားပွဲကိုဦးဆောင်ချင်ပါခဲ့တဲ့အတွက်ခရီးရန်တရားဟောဆရာဒေးဗစ်လာကိုပြီးခဲ့တဲ့လတည်းမှာပဲထောင်နဲ့3လစီရင်ချက်ချခဲ့သလိုတဝယ်ဖျိုင်းရေဖြူမြို့နယ်မှာဖုန်းကြီးပြန်ပွဲချင်မာခဲ့တဲ့သူတွေနဲ့နေအတွင်းမှာလူစုလူဝေးနဲ့ဘာသာရေးဝတ်ပြုဆူတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုလည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေတွေနဲ့ထောင်နဲ့ပြစ်ဒဏ်တွေချမှတ်ခဲ့မှုပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေမှာတော့မိသူမဆိုးဆန်းစစ်ချက်မပြုတ်လောက်ခဲနဲ့ပေါ်ဆစွာဆောင်ရွက်တာဘေးအန္တရာယ်တစ်ခုခုကြားရောက်နိုင်တာကိုသိလို့ဖြစ်စေတမင်လုပ်လို့ဖြစ်စေတဘာဝဘေးအန္တရာယ်နဲ့ကြုံရတာဒါမှမဟုတ်ရင်လည်းကြုံရအောင်အကြောင်းရင်းတွေဖန်တီးတယ်ဆိုရင်၃နှစ်ထက်မပိုတဲ့ထောင်နဲ့ဝေးတယ်ဒါမှမဟုတ်ပြစ်ဒဏ်နဲ့စလုံးချမှတ်နိုင်တယ်လို့လည်းပြဋ္ဌာန်းထားပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်